အမေရိကန်သမ္မတဒေါ်နယ်ထရန့်ကအသုံးမချတဲ့သူသူအစိုးရကလည်းအလုံးမဖြစ်တဲ့အစိုးရဖြစ်ပေါက်ကြားခဲ့တဲ့တရမန်မှတ်တမ်းတစ်ခုမှဝေဖန်ခဲ့တဲ့ဗြိတိန်သမ္မတကြီးကင်တာရော့ကလက်ရှိအခြေအနေအရဆက်လက်တာဝန်ယူဖို့မဖြစ်နိုင်တဲ့ကြောင့်ယာရူးကနှုတ်ထွက်ကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်ဒီနေ့ကုန်ချက်မှတာဝန်တတန်းကုံဆုံးမှဖြစ်ပေမဲ့လက်ရှိအခြေအနေအရတမတ်တူကိုအသက်ခံတာဝန်ပေးဖို့လိုအပ်နေပြီလို့ယုံကြည်ကြောင်းလဲကြေညာချက်ထဲမှာတမတ်ကြီးကပြောဆိုလိုက်တာပါတမတ်ကြီးတာရော့ကထရန့်သမ္မတမဖြစ်ခင်2016ခုနှစ်ကတည်းကအမေရိကန်ဆိုင်ရာဗြိတိန်သမ္မတကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်။ဒါပေမဲ့လည်းလန်ဒန်ကိုပြေးဖို့တဲ့တန်တမန်ကျင်းနန်းစာပေါက်ကြားခဲ့ပြီးတဲ့နောက်မှာတော့လက်ရှိရာထူးမှာကြာကြာခံရမှာမဟုတ်ကြောင်းဗြိတိရှ်ဆူရတာဝန်ရှိသူတွေကခံမှန်းခဲ့ကြတာပါ။သမ္မတထရန့်နဲ့ပတ်သက်လို့တန်မတ်ကြီးရဲ့သုံးသက်ချက်တွေနောက်ထပ်ပေါက်ကြားလာနိုင်သေးတယ်လို့လည်းဗြိတိန်ဆူရတာဝန်ရှိသူတွေချို့ကပြောနေကြပါတယ်။65နှစ်အရွယ်တန်မတ်ကြီးရဲ့တန်တမန်မတန်းဟာဗြိတိရှ်ဆူရတာဝန်ရှိသူတွေနဲ့ဝန်ကြီးတွေသာကြီးဝင်ရှိပေမဲ့အပြင်ကိုပေါက်ကြားခဲ့တာပြပဆူရတစ်ခုခုကြောင့်မဟုတ်ပဲဗြိတိရှ်နိုင်ငံရေးအထံဝင်နဲ့အဆူရတာဝန်ရှိသူတွေရဲ့လက်ချက်ဖြစ်နိုင်တယ်လို့လည်းယူဆထားကြပါတယ်။ဒေါ်နယ်ထရန့်ကတော့တန်မတ်ကြီးကမိုင်းမဲတဲ့သူတူဖြစ်မနေ့ကပဲ Twitter လူမှုကွန်ရက်ကနေအပြင်ထံဝေဖန်ခဲ့ပါတယ်။ဗြိတိန်ဝန်ကြီးချုပ်ထရီဇာမေကတော့အမေရိကန်ဆိုင်ရာဗြိတိန်တန်မတ်ကြီးဖြစ်2016ခုနှစ်ကတာဝန်ယူခဲ့တဲ့တန်မတ်ကြီးနှုတ်ထွက်ဖို့ဆုံးဖြတ်ခဲ့တဲ့ပုံစိတ်မကောင်းကြောင်းပြောဆိုခဲ့တာပါ။အဆူရတာဝန်ရှိသူတွေအနေနဲ့ပုံမှန်လင်းလင်းနဲ့ပြည်စုံတဲ့အကျဉ်းဉာဏ်တွေရဖို့လိုအပ်ကြောင်းလည်းတန်မတ်ကြီးကအမေရိကန်သမ္မတကိုဝေဖန်မှတ်ချက်ပေးခဲ့တဲ့ပုံဝန်ကြီးချုပ်မေကမှတ်ချက်ပေးပြောဆိုခဲ့ပါတယ်။